Gesami, Damandra Nangesami, Tangandra Nangesami. Dudiyambi, Bodandra Nangesami, Dudiyambi, Damandra Nangesami, Dudiyambi, Tangandra Nangesami. Tadiyambi Bodhandra Nangesami, Tadiyambi Damandra Nangesami, Tadiyambi Tangandra Nangesami. Titrana Gamanam Pripunam Panadi Bada Viramni Dikavanandamadi Yami. Adena dana viramini dekhavananda madhiyami. Abhyama sariya viramini dekhavananda madhiyami. Udavada viramini dekhavananda madhiyami. Tura miraya miza tamada dhana uramni dekhavananda madhiyami. Vikala bhojana uramni dekhavananda madhiyami. Nisa gita vadita pituka tatana Malakanda, Vilipana, Dharana, Mandana, Vibhudana, Dhana, Uramni, Dekhavananda, Madhiyami. Ausadayana Mahadayana Uramli Dekhavadandamadiyami Idame Tila Idame Ponya Nevanata Isayo Hodu Apamadi Nagamadita ဒီနေ့သာသနာတော်နှစ်2556ခုနှစ်ဝါဇာတိကတောင်3956ခုနှစ်ပါဇူလာကွယ်နေ့ဥပုသ္တရေနေ့မှာဦးဇင်းတို့ဇဂိုင်းမြို့တပါယုံမြတ်စွာဘုရားရှင်မြတ်တော်မှာရှိတဲ့တမယုံတော်အတွင်းမှာတရားဤဓမ္မဤမြတ်ဥပုသ္တရေဆောင်သွင်းရင်းနဲ့မြတ်စွာဘုရားရဲ့တရားဒေသနာတော်များကိုနားယူခြင်းမျိုးဝင်ရကြနေ အဲ့တော့ဦးဇင်းတို့ပေးတာပေါင်းတော်တော်ကိုပါပြောခြင်းတော့ဆိုတော့တရားစကားပြောနေဆိုတာမြတ်စွာဘုရားဟောတာတဲ့တရားဒေသနာတော်တုတ်တန်တစ်ခုခုကိုကြောရုပ်ပြုပြီးတော့အဲ့ဒါလေးကိုအမိပြုပြီးတော့ပြောတော်မှာစနစ်တကျရှိတယ်လို့ဆိုရမယ်နော်စမိစေရပြောတော်ရင်တရားတော်တရားပါပဲတုတ်တော်လည်းပဲနားထောင်ရတာသိပြီးတော့အစဉ်မပြေနိုင်ဘူးပေါ့ အဲ့တော့ဦးဇင်းတို့မြတ်စွာဘုရားဟောတာတဲ့တုတ်တန်တရားဒေသနာတစ်ခုသူတို့ဒီနေရာမှာတုတ်တန်ဆိုတာဒီနေရာတရားကြီးတယောက်ကသူတို့ကဘယ်တော့မှဘယ်လိုကြားဘူးထားတယ်မသိပါဘူးတုတ်တန်ဆိုတာသူတို့ကအစဉ်အတန်းသိပြီးတော့မရှိတဲ့တရားလို့ထင်တာတဲ့ဗျာဟုတ်လားတော့တုတ်တန်ဆိုလို့ရှိရင်တော့ဒီတရားတွေကသိပြီးတော့မဟုတ်ပါဘူးလို့ထင်တာတဲ့အံ့ဩစရာပါပဲဟုတ်လားအမှန်ကတုတ်တန်ဆိုတာတုတ်တန်တ မြတ်စွာဘုရားလူတွေကိုတုတ်တန်တရားတွေပဲဟောခဲ့တာပါ။နော်တုတ်တန်တဆိုတာဗမာလူပြောရရင်သူကတမင်းကျိုးလို့ဒီပေးရတယ်။ဘုရင်တို့သွားသမားတွေလွှတ်တိုက်ပြီဆိုလို့ရှိရင်နော်ကျိုးလေးကိုစိမ်မဲမဲတွေနဲ့စိမ်ပြီးတော့ရေတုံးကတော့အုံမဲကလေးတို့ကတော့အဲ့ဒါတွေထူထောင်ပြီးတော့ကျိုးလေးကိုစိမ်ပြီးတော့နောက်ဘက်ကတယောက်ကန်ဒီဘက်ကတယောက်ကန်ပြီးတော့တမင်းကျိုးလေးမြင်းညောင်းလေးထင်အောင်ချလိုက်တယ်။ဘုရ ောင်းကောင်းသိခဲ့တယ်အဲ့တော့ဦးဇင်းတို့လက်သမားတွေနဲ့ပြောမယ်ဆိုရင်တော့လက်သမားဆရာတွေကဒီခဲချောင်းကလေးချပြီးတော့မှသူတို့လက်သမားလုပ်လို့ရဟုတ်တယ်မဟုတ်လားနော်ခဲသားမခဲချောင်းမပါဘူးဆိုလို့ရှိရင်လက်သမားလုပ်လို့မရလမ်းကြောင်းလေးကိုမစောင်းအောင်နော်အလွန်ရှိကနေပြီးတော့လမ်းပြထားတယ်ဆိုတဲ့အဓိပ္ပာယ်မျိုးလူ့ဘဝမှာလည်းပဲမတင်းအောင်မစောင်းအောင်ကာယကံမှုဝစီကံမှုမနောကံမှုတွေဖြောင့်မတ်အောင်တန်ရှင်းအောင်ချမ်းသာဒုက္ခရရရကြောင်းမတင်းမစောင်းတယ်ကိုမြတ်စွာဘုရားကတရားဒေသနာတွေနဲ့ဒါရှိကနေပြီးတော့တမြင်ကြိုးလေးချပေးတယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်ဒါကြောင့်ဒီသုတ်တန်တရားဒေသနာတော်နဲ့ကင်းပြီးတော့ဒကာဓမ္မတို့ဦးဇင်းတို့တွေဟာဘဝလမ်းကြောင်းကိုဖြောင့်အောင်သွားနိုင်ဖို့မလွယ်ဟုတ်လားဒါကြောင့်ဦးဇင်းတို့သုတ်တန်တရားဒေသနာတွေဆိုတာအလွန်တရာမှတံပိုးထားပြီးတော့မြင့်မြတ်နိုးနိုးလေးလေးစားစားနာယူကြရမှာမှတ်သားကြရမှာနော်အတော့ဦးဇင်းတို့ဒီကနေ့ဘာပြောချင်လို့ဆိုတော့တန်ယုတ်တန်တိကေတာဂတဝကတန်ယုတ်ပါဠိတော်မှာဦးဇင်းတို့စရာသုတ်တန်ဆိုပြီးတော့သုတ်တန်လေးတစ်ခုရှိအဲ့ဒီသုတ်တန်မှာမှတ်တမ်းတင်ထားတာကမြတ်စွာဘုရားသက်တော်တင်ချာရှိစဉ်ခါကာလတုန်းကဇေတဝန်အကြောင်းလိုက်တော်မှာသတင်းသုံးတော်မူနေတဲ့အခါမှာနတ်သားတစ်ပါးတခုသောညာချမ်းမှာမြတ်စွာဘုရားကြီးကိုရောက်လာပြီးတော့သူတိလိုတဲ့မေခွန်၄ချက်ကိုမေးတယ်တဲ့အဲ့ဒီမေခွန်၄ချက်ကဘာတွေတုံးဆိုတော့ကိန္တုယာဝသရတာတုကိန္တုတာတုပဋိဋ္ဌိတာကိန္တုနရနာရတနာကိန္တုသောရိဟိတုဟရံတဲ့ပုသိတိုင်အောင်တာတုကောင်းမြတ်တဲ့အရာကကိန္တုပဲရပါလေတဲ့မြတ်စွာဘုရားတဲ့တတ္တဝါတွေအတွက်ပူတိတိုင်အောင်အသက်ကြီးတိတိုင်အောင်ဘဝရဲ့နောက်ဆုံးအချိန်တိတိုင်အောင်တကယ်ကောင်းတဲ့အရာကဘယ်ရမှန်းဖြစ်မလဲတဲ့စိတ်ဝင်စားစရာပါပဲနော်နောက်ဒုတိယမိဘကဗန္ဒီဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားပဋိဋ္ဌိတာမိမိရဲ့တန်တန်မှာတိတန့်ခိုင်မြဲနေသည့်ရှိသောကိန္တုအဘေယံဒီတာတို့ကောင်းပါလေတဲ့ ကိုယ့်ရဲ့တဏ္ဍာမှာသတ္တဝါတွေရဲ့တဏ္ဍာမှာဘယ်လိုတရားမျိုးတည်တံ့ခိုင်မြဲနေမယ်ဆိုရင်ကောင်းမြတ်မလဲတဲ့။ဘာတွေကိုယ့်ရဲ့တဏ္ဍာမှာအမြဲတမ်းရှိနေရင်ကောင်းမလဲပေါ့နော်။နောက်တတိယမေခွန်းကဗန္ဒီဘုန်းတော်ကြည်တော်မူသောမြတ်စွာဘုရားနရဏံလူသားတို့အတွက်ရတနံယရနာလို့ပြောရလောက်တန်ဖိုးရှိတဲ့အရာကဂိမ့်တုပဲရပါလေတဲ့လူသားတွေအတွက်အလွန်တန်ဖိုးကြီးတဲ့ယရနာဆိုတာဘယ်ရာကိုပြောတာတုံးတဲ့ဒါကတတိယမေဝံပေါ့နောက်သုဒ္ဓမေဝံကဂိမ့်တုစောရိဟိတူရံစောရိဟိခိုးသူတို့သည်ဂိမ့်တုဘယ်ရာကိုတူရံအလွယ်တကူခိုးယူလို့မရနိုင်တဲ့အရာပါလေတဲ့ကိုယ်သားမြတ်ရဲ့အတင်းအာဓမလူယုံဖြစ်စည်းလို့မရတဲ့အရာကဘယ်အရာလဲလို့မေးတာ။မေးခွန်းပဲနှစ်ခုလေဗျာ။လေးခုနော်။မေးခွန်းလေးခုတလုံးကသူရှိတော့တဲ့သူအလွန်တန်ဖိုးကြီးတဲ့အဖြေတွေကိုဖြစ်စေလိမ့်မယ်လို့ပြန်ပြောမယ်နော်။ပထမမေးခွန်းကတတ္တဝါတွေအတွက်ကိုသည့်တိုင်အောင်အသက်ကြီးသည့်တိုင်အောင်ဘဝရဲ့နောက်ဆုံးအချိန်ထိတိုင်အောင်တကယ်ကောင်းတဲ့အရာကဘယ်အရာလဲ။ဒုတိယမေးခွန်းကသတ္တဝါတွေရဲ့တဏ္ဍာမှာဘယ်တရားဟာအမြဲတမ်းတည်တံ့ခိုင်မြဲနေမယ်ဆိုရင်ကောင်းပါလေ။တတိယမေဘုံကလူသားတို့အတွက်အဖို့နဲ့ကထိုက်တန်တဲ့ယရနာဆိုတာဘယ်ရာကိုပြောတာလဲ။သုဒ္ဓမေဘုံကခိုးသားမြတ်တွေအတင်းအဓမ္မလူယူဖြစ်စည်းလို့မရတဲ့အရာကဘယ်အရာလဲ။အဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားကဂါထာနဲ့ပဲပြန်ပြီးတော့ဖြေခဲ့တယ်။ဘလို့ဖြေလဲဆိုတော့ဒီလံယာဝဇရာတာတုတတ္တာတာတုပဋိဋ္ဌိတာပညာနရနာရတနာပုံညာစောရိဟိတုဝရံနဲ့ဒေဝဗုဒ္ဓတိလိုရေးဖြင့်မေးဆောင်လာတဲ့ဩနတာယာဝဇရာဥသိတန်အောင်တာတုကောင်းမြတ်တဲ့အရာကတော့ဒီလံကိုခြင်းတရားပဲတဲ့ပထမမေးခွန်းကိုအစပြေနော်တတ္တဝါတွေတွေ့ဥသိတန်အောင်အတ္တကြီးတိတန်အောင်ဘဝရဲ့နောက်ဆုံးအချိန်ထိတန်အောင်တကယ်ကောင်းတဲ့တရားကတော့ကိုချင်းတည်လာပါတဲ့ဒီနေရာမှာဦးချင်းတို့ပြေးတဲ့ပေါင်းတော်ဒါလေးကိုကိုယ့်ရဲ့ဉာဏ်နဲ့ထဲထဲဝင်ဝင်နားလေသဘောပေါက်အောင်စဉ်းစားတတ်ဖို့လိုအသက်ကြီးသည့်တိုင်အောင်ကောင်းတာကကိုချင်းတရားဆိုတာဟုတ်ရဲ့လားဆိုတာလေနော်ဆိုကြပါစို့ဦးချင်းတို့ဘဝမှာကိုချင်းတရားစရှိတဲ့သူတော်ကောင်းတရားတွေမရှိဘူးဆိုရင်ကျန်တဲ့အရာတွေကဦးသည့်တိုင်အောင်ကောင်းတယ်လို့မဆိုနိုင်ဘူးနော်ဘာလို့ဆိုဦးချင်းတို့ဒီခန္ဓာကိုယ်ကြီးကိုကဒကြီးလာလို့ရှိရင်သူကတဖြည်းဖြည်းနဲ့ချွေရင်းပြီးတော့တဲ့တဲ့ပြောရရင်တော့မကောင်းမကောင်းလာတာပါပဲကြီးလာလေလေမကောင်းလေပါပဲဟုတ်လားဒီခန္ဓာကိုယ်ရဲ့သဘောကိုအစားဒကြီးလာလေလေဟိုမကောင်းတဲ့ဘက်ကိုသူကရှိရှုသွားနေတာဆိုတော့တည့်ရတဲ့တည့်ရသူကပူပူပြီးတော့မကောင်းလာဒါကြောင့်မျက်လုံးကလည်းပဲပူပူပြီးတော့မကောင်းလာတာဒါကြောင့်မျက်မှန်နေတတ်ရမှာမဟုတ်လားနားကလည်းပူပြီးတော့မကောင်းတဲ့ဘက်ကိုသွားတယ်အဲ့ဒါလိုခန္ဓာကိုယ်တစ်ခုလုံးကတဖြည်းဖြည်းနဲ့ဟောအချူရင်တရားတွင်လာတော့ဘာဖြစ်တော့မြင်လို့လည်းမကောင်းဘူးကြားလို့လည်းမကောင်းဘူးဟုတ်လားစားလို့လည်းမကောင်းဘူးသွားလို့လာလို့မကောင်းဘူးပြောလို့ဆိုလို့မကောင်းဘူးဘာမှဒီခန္ဓာကိုယ်မှာကောင်းနိုင်ရင်လို့တကြီးလာလေလေမရှိလေလေပါပဲဒါသဘာဝတရားပဲဟုတ်တယ်မို့လားအဲ့တော့ဦးဇင်းတို့ဒါနဲ့ရင်ဦးဇင်းရဲ့ပြင်ပကစီးပွားဥစ္စာတွေပြည်စုံတဲ့ပညာတွေတတ်ထားတဲ့အမျိုးမျိုးပြမကအရာတွေနဲ့ပြည့်စုံတယ်ဆိုရင်တော့ကောင်းတယ်လို့မဆိုနိုင်ဘူးလားလို့တွေးရရှိတယ်။ဒီနေမှာဦးဇင်းတွေးမိတာလေးကိုပြောမယ်။ဒီခန္ဓာကိုယ်ကြီးကိုယ်ကမှမကောင်းဘူးဆိုရင်ပြမကအရာတွေကိုလည်းပဲကောင်းတယ်လို့ပြောလို့မရဘူး။မအောင်လို့ဆိုတော့လက်တွေ့လေးစဉ်းစားကြည့်ပေါ့ဗျာ။အိမ်မှာတီဝီကြီးအကြီးရှိတယ်၊မှန်သားပြင်အကျယ်ကြီးနဲ့အာကြီးတောက်ပြီးတော့ကြည့်စရာတော်တော်ကောင်းတယ်လို့ဆိုကြပါစို့။လိုင်းပေါင်းစုံနဲ့တတ်ထားတယ်လို့ဆိုကြပါစို့။ဟုတ်လား။သို့တော့မျက်စိကမွဲနေတယ်မျက်စိကမကောင်းဘူးဆိုရင်အဲ့ဒီကြည့်ရတာကကိုယ့်အတွက်ကောင်းတယ်လို့ဆိုနိုင်မလားနားထောင်စရာတွေဘလောက်ပဲရှိရှိနားလေးနေမယ်နားမကောင်းတော့ဘူးဆိုရင်အဲ့ဒါတွေကကိုယ့်အတွက်ကောင်းတယ်လို့ဆိုနိုင်မလားဒီစားတဲ့တောက်စရာတွေအလုံးကိုပိုးများနေတယ်ချမ်းသာတယ်ကြွယ်ဝတယ်လို့ဆိုညာတော်လည်းပဲခန္ဓာကိုယ်ကကျန်းမာရေးမကောင်းတော့လို့မစားခြင်းမတောက်ခြင်းဖြစ်နေတယ်ဆိုရင်အဲ့ဒီစားတဲ့တောက်စရာတွေပိုးနေတာကကိုယ့်အတွက်သိပြီးတော့ကောင်းတယ်လို့ဆိုနိုင်မလားမဆိုနိုင်ဘူးတော့ခံစားမယ်ဒီခန္ဓာကိုယ်ကြီးကိုကမကောင်းဘူးဆိုလို့ရှိရင်ခံစားအပ်တဲ့ဉာဏ်နဲ့အာယုန်တွေကိုလည်းပဲကောင်းတယ်လို့ပြောလို့မရတော့ဘူး။ဒါပေတရောလက်ခံနိုင်မယ်နားလည်နိုင်မယ်လို့အရင်ထင်ပါတယ်ဟုတ်လား။အဲ့တော့ဒီခန္ဓာကိုယ်ကြီးကိုကစမကောင်းဘူးဆိုရင်ဉာဏ်တွေကလည်းပဲကောင်းတယ်လို့ပြောလို့မရတော့ဟုတ်ရလား။ဒါကြောင့်တကယ်တကယ်စဉ်းစားကြည့်ရင်အသက်ကြီးသည့်တန်အောင်ကောင်းတဲ့အရာဆိုတာတော်တော်ရှားတယ်။အဲ့ဒါမြတ်စွာဘုရားကတော့ ကိုချင်းဒီလာနဲ့သာပြည်စုံအောင်နေထိုင်ခဲ့မယ်ဆိုရင်အဲ့ဒါအသက်ကြီးသည့်တန်အောင်အဲ့ဒါကောင်းနေတဲ့ဟုတ်လားကိုယ့်ရဲ့ကာယကံမှုဝစီကံမှုလေးကတန်ရှင်းတဲ့စင်ကြယ်တယ်ဆိုရင်ဘာတောင်းတာမှရကြရမရှိအလွန်အပြစ်ကင်းတဲ့အရာတော်ကိုခံစားရမယ်ပေါ့ကိုချင်းတို့ချမ်းသာဒုက္ခဆိုတာကိုမြတ်စွာဘုရား၄မျိုးပိုင်းခြားပြီးတော့ဟောထားတဲ့တုတ်တန်လေးတစ်ခုရှိတယ်။အဲ့ဒါလူသားတွေနဲ့တော်တော်ကိုက်ညီတယ်လို့ဆိုရမယ်။ချမ်းသာဒုက္ခ၄မျိုးကဘာလဲဆိုတော့နံပါတ်1အဋ္ဌိဒုက္ခတဲ့အဋ္ဌိဒုက္ခဆိုတာပစ္စည်းဥစ္စာတွေရှိတယ်ဆိုတာကိုတွေးပြီးတော့ဖြစ်တဲ့ချမ်းသာရှိတယ်ရှိတယ်ဆိုပြီးတော့စိတ်ထဲမှာဖြစ်ရတဲ့ချမ်းသာပေါ့။ဒါလည်းပဲထိုက်တဲ့လောက်တော့ချမ်းသာတယ်လို့ဆိုရမှာပေါ့နော်။နောက်နံပါတ်2ချမ်းသာကဘောဂဒုက္ခတဲ့ဘောဂဒုက္ခဆိုတာကခံစားသုံးဆောင်လို့ဖြစ်ရတဲ့ချမ်းသာရှိတာလေးကိုကမြင်နေရဖြစ်အောင်ဖန်တီးမယ်ကြားနေရဖြစ်အောင်ဖန်တီးမယ်နမ်းစရာစားစရာထိနေရဖြစ်အောင်ဖန်တီးလို့မရဘူးလားရတယ်အဲ့ဒါဆိုရင်ဘာလို့ခံစားရတယ်မဟုတ်လားအဲ့ဒါဘာလို့ခံစားရတဲ့ချမ်းသာနောက်နံပါတ်3ချမ်းသာကအာနန္ဒယဒုက္ခတဲ့အာနန္ဒယဒုက္ခဆိုတာကကြွေးကင်းတဲ့ချမ်းသာငါပစိုးမှာဘာမှပြီးတယ်မရှိဘူးဆိုရင်အဲ့ဒါစိတ်ထဲမှာနော်ချမ်းသာတဲ့သဘောပေါ့ဒါကလည်းပဲကျွေးတွေနဲ့ပူပူလောင်လောင်နေဘူးမှကျွေးကင်းတဲ့ချမ်းသာကပို့ပြီးတော့အရသာပေါ်မှာဟုတ်လားအာတခါမှကျွေးမတင်ဘူးဆိုရင်လည်းပဲကျွေးကင်းတဲ့အရသာကိုနားလည်ဖို့တိတ်မလွယ်ဘူးပေါ့နော်အေးနောက်ဦးဇင်းတို့၄ခုမြောက်ချမ်းသာကအနဝိဇ္ဇဒုက္ခနဲ့အပြစ်ကင်းတဲ့ချမ်းသာနောက်ကိုချင်းသီလပြည့်စုံမယ်ဆိုလို့ရှိရင်ရမယ့်ချမ်းသာပေါ့အဲ့တော့မြတ်စွာဘုရားကအဲ့ဒီအနဝိဇ္ဇဒုက္ခအပြစ်ကင်းတဲ့ချမ်းသာဒီသာနေစောစောကပြောခဲ့တဲ့ချမ်းသာဒုက္ခနောက်အတ္တိဒုက္ခရှိလို့ဖြစ်တဲ့ချမ်းသာဘောဂဒုက္ခခံစားရလို့ဖြစ်တဲ့ချမ်းသာအနန္တယဒုက္ခကြွေးကင်းတဲ့ချမ်းသာဒီချမ်းသာတွေဖြစ်အများကြီးတာတယ်လို့မြတ်စွာဘုရားဟောတာဟုတ်လားဒါကြောင့်အသက်ကြီးတဲ့အခါမှာကိုယ့်ရဲ့ဘဝနောက်ကျောင်းလေးကိုပြန်ကြည့်လိုက်တိုင်းအာရမှုပီတိဖြစ်စရာအကြောင်းပတ္တိဖြစ်စရာအကြောင်းစိတ်ချမ်းသာတဲ့အကြောင်းဖြစ်တဲ့ကိုချင်းသီလသီလလည်းတကယ်စဉ်းစားကြည့်ရင်အသက်ကြီးတည်တိုင်းအောင်ကောင်းတယ်ဟုတ်လားကိုယ်ကကိုချင်းသီလမပြည့်စုံဘူးအမြဲတမ်းပဲချိုးဖောက်နေတယ်ဆိုလို့ရှိရင်ကိုဘွားနောက်ကျောင်းကိုကိုပြန်ပြီးတော့စဉ်းစားခြင်းတွေသိပြီးတော့မရှိဘူးကိုလည်းသိပြီးတော့မတတိဘူးလိပ်ပြလည်းမတန်ဘူးဘာဒီဘေးကဘလောက်ဝိုင်းနေအောင်ရှိကိုချင်းသီလမရှိဘူးဆိုရင်သူ့ရဲ့စိတ်ထဲမှာတကယ်ချမ်းသာမှုရတယ်လို့မဆိုနိုင်ဘူးဟုတ်ရလားလက်ခံကြရလားဗျာအေးဒါကြောင့်မြတ်စွာဘုရားကဦးရတဲ့အောင်ဘဝရဲ့နောက်ဆုံးအချိန်ထိတန်အောင်တကယ်ကောင်းတဲ့အရာကတော့ကိုချင်းတရားလို့ဟောတာနော်ဒါတော်တော်လေးနဲ့တင်လို့ထင်ပါတယ်ဟုတ်လားဒါကြောင့်ကိုချင်းသီလလေးတွေကိုတတ်နိုင်နေမြတ်တန်ရှင်းအောင်ဖြူစင်အောင်ကြိုးစားအထောက်ကြဖို့မလိုဘူးလားလိုတယ်ကိုချင်းသီလဆိုတာကဦးဇင်းတို့ပုထုရှင်ဘဝကတော့ဟိုအမြဲတမ်းပြည့်စုံနေလိမ့်မယ်လို့အမခန့်လို့မရနော်သောတာပန်ဖြစ်သွားမှ၅ပါးသီလဆိုတာအကျွင်းမဲ့လုံခြုံတာပေါ့အမခန့်ချက်ရှိသွားသို့တော်လည်းပဲကိုကလေတိုင်းပြန်ထမယ်ဆိုတဲ့စိတ်ကူးမျိုးပေါ့နော်ကိုချင်းသီလပျက်စီးတယ်အထာကိုကနောင်တမျိုးမဖြစ်စေရဘူးဆိုပြီးတော့ကြိုးစားပြီးတော့စောင့်ထိမ့်မယ်ဒီလိုနဲ့သွားကြရမှာဟုတ်ရလားအေးအဲ့တော့ဦးဇင်းတို့ပထမမေးခွန်းရဖြစ်ပြီးကြဆိုနော်ဘုသည့်တန်အောင်တကယ်ကောင်းတဲ့ຢာကဘာလဲတော့ကိုချင်းတရားတဲ့အဲ့တော့ဦးဇင်းတို့ဒုတိယမေးခွန်းရဖြစ်ကိုဆက်သွားရအောင်နော်မိမိရဲ့တန်တန်မှာဘယ်ရာတည်တန်းခိုင်မြဲနေမယ်ဆိုရင်တကယ်ကောင်းမလဲတဲ့အဲ့တော့မြတ်စွာဘုရားကတတ္တပဋိဋ္ဌိတာယုံကြည်မှုတရားတရားမိမိတန်တန်မှာတည်တန်းခိုင်မြဲနေမယ်ဆိုရင်သာတုအဲ့ဒါတကယ်ကောင်းတယ်တဲ့နော်တရားတရားလေးမိမိတန်တန်မှာအမြဲတမ်းတည်နေမယ်ဆိုလို့ရှိရင်ကောင်းတယ်တဲ့အဲ့တော့ဦးဇင်းတို့ဒီနေရာမှာတရားတရားဆိုတာကိုပိဋကပေါင်းသတော်ကောင်းတို့အားလုံးသဘောပေါက်ကြပြီးသားပါနော်မြတ်စွာဘုရားရဲ့ဂုံအည်သွေးကိုယုံကြည်တဲ့သဘောတရားတော်မြတ်ရဲ့ဂုံအည်သွေးကိုယုံကြည်တဲ့သဘောသံဃာတော်ရှင်မြတ်တို့ရဲ့ဂုံအည်သွေးကိုယုံကြည်တဲ့သဘောကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်အလုပ်တစ်ခုကိုလုပ်လိုက်မယ်ဆိုရင်တော့အဲ့ဒီအလုပ်နဲ့တန်တဲ့အကျိုးရလတ်ကိုကိုယ်တည်ကြပေါ့သိမ့်ပေးရလိမ့်မယ်ဒါကိုရှောင်လွှဲလို့မရနိုင်ဘူးဆိုတော့ကံကံရဲ့အကျိုးကိုယုံကြည်တဲ့သဘောအဲ့ဒါကိုဘာလို့ခေါ်မလို့သရတရားနော်သရတရားဆိုတာယုံသိယုံတိုက်တာကိုယုံလိုက်လို့စိတ်ထဲမှာကြီးသွားတဲ့သဘောလေးယုံကြည်ဆိုတာလေးကိုအဲ့လိုလေးစကလုံးလေးနဲ့ကပ်ပြီးတော့မှတ်စီခြင်းနဲ့ဟုတ်လားယုံသိယုံတိုက်တာကိုယုံလိုက်လို့စိတ်ထဲမှာကြီးသွားတယ်တဲ့ဒါလက်တွေ့စမ်းလို့ရတယ်ပေါ့ဘုရားရဲ့ဂုံတရားရဲ့ဂုံသံဃာရဲ့ဂုံကံကံရဲ့အကျိုးဆိုတာလောကကြီးမှာတကယ်အမှန်တရားတွေဖြစ်တယ်ဟုတ်လားဒါကြောင့်အဲ့ဒီတရားတွေဟာယုံသိတယ်ဆိုကြပါစို့ ဒကာဓမ္မတို့ဦးဇင်းတို့ကိုယ်ကိုယ်နေတဲ့မြတ်စွာဘုရားလောဘဒေါသမောဟလုံးဝမရှိဘူးဆိုတာတကယ်အမှန်တရားဖြစ်တယ်အစ်စ်အမှန်ဖြစ်တယ်။ဒါကြောင့်အဲ့ဒါဟာယုံတဲ့နဲ့အဲ့ဒီယုံတဲ့အရာကိုကိုယ်ကစိတ်ထဲမှာယုံနေ။ဩတို့ရဲ့မြတ်စွာဘုရားကကိလေသာကင်းတော်မူတယ်။သိစရာအလုံးကိုသိတော်မူတယ်လို့ဘုရားရဲ့ဂုဏ်အရည်တွေးကိုအဲ့လိုယုံမယ်ဆိုရင်စိတ်ထဲမှာတေချာပေါက်ကြီးတယ်ဆိုတာဖြစ်ကုန်ဖြစ်တယ်။ဟုတ်ရဲ့လား။ဒီဒါကြောင့်ပြည်သက်ပေါင်းတို့တို့အဲ့လိုယုံလို့ကြီးလာတဲ့သဘောလေးမိမိတန်တမ်းမှာအမြဲတမ်းတီးနေအောင်ကြိုးစားရမယ်ဟုတ်လား။ဘာကြောင့်အဲ့ဒီသဒ္ဒတရားဟာအမြဲတမ်းတီးနေရင်ကောင်းတယ်လို့ပြောရအောင်ဆိုတော့အဲ့ဒီယုံကြည်ချက်ကလေးကခိုင်းမာနေမှဘဝလမ်းကြောင်းကမဆောင်ပါဘူး။ဟုတ်လား။ယုံကြည်မှုကဘာပေါ်တခါပြောင်းတလဲဖြစ်နေတယ်ဆိုရင်ဘဝလမ်းကြောင်းကပြောင်းသွားနေတယ်။လူဆိုတာကိုယုံတဲ့အတိုင်းကိုယုံကြည်တဲ့အတိုင်းလုပ်နေကြတာပေါ့။ဟုတ်တယ်မဟုတ်လား။ဟုတ်တယ်ကာသမတို့ဦးဇင်းတို့ဗုဒ္ဓဘာသာဝင်တွေမှာဒီယုံကြည်မှုသရတရားအမြဲတမ်းခိုင်မြဲနေအောင်ကြိုးစားဖို့လို့အထူးသဖြင့်ဦးဇင်းတို့တိုက်တွန်းနေတာကဇေရနာမြတ်သုံးပါးရဲ့ကိုယ်ကိုတော့ယုံကြတယ်တချို့ကတခါတည်းရမှာကံကံရဲ့အကျိုးရဲ့ပုံမှာယုံကြည်မှုနည်းနည်းအားပြော့တယ်လို့ထင်ဟုတ်လားကံကံရဲ့အကျိုးရဲ့ပုံမှာတကယ်ယုံကြည်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့ဘဝလမ်းကြောင်းမှာအလွန်တရာမှတည့်နေပေါ့ကောင်းတာဒီတာနဲ့တကယ်အားကိုးရာမကောင်းဒီမကောင်းတာဒီတာနဲ့တကယ်ကြောက်လန့်ရာလို့တကယ်ယုံကြည်မယ်ဆိုလို့ရှိရင်နော်လွှဲမှားတဲ့ကာယကံမှုဝစီကံမှုမနောကံမှုတွေတော်တော်နည်းမသွားနိုင်ဘူးလားနည်းသွားနိုင်တာပေါ့ဟုတ်လားတကယ်တမ်းကတော့ဒကာမတို့ဦးဇင်းတို့ရဲ့ဘဝမှာကောင်းမြတ်တဲ့အလုပ်တွေကလည်းလို့တခြားဘယ်ရာမှအားကိုးစရာမရှိဘူးဒီချက်ကိုယုံကြည်ဖို့လို့ဟုတ်လားယုံညံ့တဲ့အားကိုးသူတွေကလည်းလို့လည်းပဲဘယ်ရာမှလောကကြီးမှာကြောက်စရာမရှိဘူးဟုတ်လားသို့တော့အဲ့ဒီအချက်ကိုယုံကြည်မှုအားပြိုကြတဲ့အတွက်ကြောင့်အာဒီပြင်နေရတာများအချောင်ပုတ်ဘလို့ချမ်းသာပုတ်တွေများတိုးလိမ့်မလဲဆိုတဲ့အနေနဲ့အားကိုးရမှားကြတာတွေတချို့မရှိဘူးလားရှိတယ်နော်ကြောက်လန့်တာတွေလွဲပြီးတော့ကိုယ်ဝယ်မှုအားကိုးမှုလွဲကြတာတွေရောမရှိဘူးလားရှိတယ်အဲ့တော့တကယ်တကယ်ဘဝမှာကိုယ်စိတ်ထဲမှာယုံကြည်မှုရှိထားဖို့ရာကဘာလဲဆိုလို့ရှိရင်ယတနာမြတ်သုံးပါးရဲ့ဂုဏ်ရဲ့ကောင်းတာဒီတာနဲ့အားကိုးရံဖြစ်တယ်မကောင်းတာဒီတာနဲ့ကြောက်လန့်စရာဖြစ်တယ်ဆိုတဲ့အချက်ပေါ့ဟုတ်လားအဲ့ဒါကိုကိုကပုံပြီးတော့ယုံနိုင်ဖို့လို့ဟုတ်လားဒါဆိုလို့ရှိရင်ကောင်းတာတွေကိုကိုပို့ပြီးတော့ကြိုးစားပြီးတော့လုပ်ဖြစ်မယ်မကောင်းတာတွေကိုတတ်နိုင်နေမှတဖြည်းဖြည်းနဲ့ရှောင်ကျင်ပြတ်သွားမယ်ပေါ့အဲ့ဒါလို့ဆိုရင်ကိုယ့်ရဲ့ဘဝလမ်းကြောင်းလေးကကိုယုံကြည်မှုကလေးနဲ့ကိုတန်းနေတယ်လို့ဆိုနိုင်မလားဆိုနိုင်တယ်အဲ့ဒီယုံကြည်မှုအားပြော့သွားတာနဲ့ယုံကြည်မှုရင်တော်တာနဲ့သူ့ရဲ့လှုပ်တာကိုင်တာပြောတာဆိုတာတွေကလည်းပဲလမ်းကြောင်းကစောင်းတော့တယောက်နဲ့တယောက်လောကကြီးမှာဘဝလမ်းကြောင်းကိုသွားနေကြပုံချင်းမတူရဘူးဟုတ်လားဘာလို့မတူဘူးမတူတာတော့ထင်တော့အဲ့ဒီယုံကြည်မှုမတူတာပဲဟုတ်လားကိုယုံကြည်တဲ့အတိုင်းလုပ်နေကြအဲ့တော့ဒီနေရာမှာလည်းပဲယုံကြည်မှုအစ်စ်အမှန်ဒီတရားတရားအကြီးအသေးပေါ်မူတည်ပြီးတော့လည်းပဲလှုပ်တာကိုင်တာတွေကွာတဲ့သေးတယ်ဒီကြမှာဆိုတချို့ကကောင်းတာတွေကိုတကယ်ကိုပဲစွန့်စွန့်တမန်သစ္စွန်ကြိုးပမ်းလူရဲတဲ့လူတွေရှိတယ်ဟုတ်လားဒီကြမှာဆိုဥမာပြောရမယ်ဆိုရင်ဘုရားလောင်းတို့ဒါတို့ဒါနမှုသီလမှုနော်ဒီပါရမီကောင်းမှုပြုတဲ့နေရာမှာဘာနဲ့မဆိုလဲရတဲ့အနေအထားမျိုးနဲ့တို့လှုပ်သွားကြတာပေါ့ဟုတ်လားဒကာတော်တို့ဦးကြီးတို့ကြတော့ယုံကြည်မှုသရတရားကအဲ့လောက်မခိုင်မြဲတဲ့အတွေ့အကြုံမရင့်တန်သေးတဲ့အတွေ့အကြုံကောင်းတာတွေကိုလုပ်တဲ့နေရာမှာသူတို့လောက်ကိုကမရေဘူးပေါ့ဟုတ်ရဲ့လားဒါကြောင့်ကောင်းတဲ့အလုပ်တွေကိုဘာကြောင့်အကြီးကြီးမားမားရေရေဝုန်းဝုန်းမလုပ်နိုင်သေးတာတုံးလို့စစ်စစ်ကြည့်ရင်အဲ့ဒီယုံကြည်မှုဆိုတာလိုနေတာဟုတ်လားမရှိဘူးတော့မဟုတ်ဘူးရှိတယ်သူတို့ယုံကြည်မှုကလည်းသူ့အစ်စ်နဲ့သူရှိတာဟုတ်ဟုတ်လားကိုကျွန်တော်ပုထုဇဉ်တွေရဲ့ယုံကြည်မှုကသိပြီးတော့ခိုင်မြဲတယ်လို့ပြောလို့မရသေးဘူးတဲ့ဝတ္တစာလေးပါးကိုမြင်သွားပြီအရိယာမဉ္ဇဉ်နဲ့ထိုးထွင်းပြီးတော့တိသွားပြီဆိုတဲ့ပုဂ္ဂိုလ်ရဲ့ယုံကြည်မှုကြတော့မှတကယ်ခိုင်မြဲသွားတယ်လို့အဲ့လိုပြောတာလေပေတတို့ကြားဖို့မှာပါဟုတ်လားဆိုကြပါစို့ဦးဇင်းတို့ဒါဝရိနာနတ်တေစုတေကနေမှာသူတို့ပန်ထားတဲ့နတ်တေရဲ့ပန်းကညိုးတယ်တဲ့သူတို့ဝတ်ထားတဲ့ဝတ်တေကညစ်လာတယ်သူတို့ရဲ့ရုပ်ဆင်းကမတန်ရှင်းတော့ဘူးသူတို့နေတဲ့နတ်ပြည်မှာမပြောတော့ဘူးတို့ရဲ့ဈိုင်းညာကနေပြီးတော့ချွေးတွေထွက်လာတယ်။အဲဒီလိုနမိတ်တွေပြလာ။ပြလာရင်ဘေးကနတ်တွေကအာဒီနတ်ကတော့တည်တော့မှာပဲဆိုတာကိုသိကြတယ်ဒီနမိတ်တွေကိုကြည့်။အဲလိုသိတဲ့အခါမှာအချင်းချင်းဒီကနေ့နတ်ကို မသိသေးတဲ့နတ်တွေကသတိပေးစကား၃ချက်ပြောတယ်တဲ့ဒါလည်းကြားဖို့မေ့ထင်ပါတယ်ဒါအခွင့်အရေးလို့ဦးစင်ကထည့်ပြောလိုက်တယ်ဘာပြောတော့ဆိုတော့အချင်းသာသင်ဒီဘဝကသုတည်လို့ရှိရင်ကောင်းမြတ်တဲ့ဘဝကိုရောက်အောင်သွားပါဒါတခွန်းကောင်းမြတ်တဲ့ဘဝကိုရောက်လို့ရှိရင်အကောင်းဆုံးလက်လာဘကိုရအောင်ယူပါဒါတခွန်းအဲ့ဒီအကောင်းဆုံးလက်ကိုရပြီဆိုရင်လည်းပဲအဲ့ဒီလက်ကိုကိုယ့်ရဲ့တဏ္ဍာမှာခိုင်မြဲနေအောင်ကြိုးစားပါဒါတခွန်းတကားသုံးဖို့မှားတယ်တဲ့ဒါမြတ်စွာဘုရားရဟန်းတော်တွေကိုဟောတာပါဦးဇင်းတို့ဤတိဥပါဠိတို့မှာပင်စပုဗ္ဗနိမိတသုတ်တန်းဆိုပြီးတော့ရှိဟုတ်လားအဲ့ဒီမှာမြတ်စွာဘုရားကိုယ်တိုင်ပြန်ပြီးတော့ရှင်းပြတယ်တာဝရိဏနတ်တွေကသူကတိဘဝကောင်းမြတ်တဲ့ဘဝလို့ချီးမွမ်းပြီးတော့ပြောထားတဲ့ဘဝကအဲ့ဒါလူဘဝကိုဆိုလိုတာပါတဲ့လူတွေကသေပြီးရင်တချို့နတ်ဖြစ်နေတာရှိတယ်အခုနတ်တွေကသေပြီးရင်ဘယ်ဘဝသွားပါလို့ပြောနေတာတော့လူဘဝကိုသွားပါလို့ပြောနေတာတမျိုးစီဖြစ်နေတယ်ပေါ့ဟုတ်လားသူတို့ကလူဘဝရဲ့တန်ဖိုးကိုပူပြီးတော့နားလေတယ်လို့ဆိုရမှာပေါ့နော်လူဘဝဆိုတာကတော့ကောင်းတဲ့လောကဓာတ်မကောင်းတဲ့လောကဓာတ်တွေနဲ့အစုံတွဲရတာဆိုတော့ပါရမီတွေကိုဖြည့်ဆည်းဖို့အတွက်အခွင့်အလမ်းပူပြီးတော့တားတယ်လို့ဆိုရတယ်အစင်မပြေမှုတွေဆင်းရဲဒုက္ခတွေရတကယ်တမ်းကတော့ခန္တီပါရမီတွေဒီအခက်အခဲတွေကိုပြေလည်အောင်ဖြည့်ရှင်းနိုင်မဲ့ပညာပါရမီတွေအဝိရိယပါရမီတွေဒါတွေထွက်လာဖို့အတွက်တို့ဟာကုံကျန်းနေပဲလို့တောင်ပြောလို့မရဘူးလားဟဲ့နော်လူဘဝရဲ့တန်ဖိုးဆိုတာနားလည်ရမှာဟုတ်လားအေးဒါကြောင့်ကောင်းမြတ်တဲ့ဘဝဆိုတာဘာကိုပြောတာတုန်းဆိုတော့လူဘဝကိုပြောတာတဲ့အဲ့ဒီလူဘဝကိုရတဲ့အခါမှာအကောင်းဆုံးသောလက်လာဘကိုရအောင်ယူပါနော်လက်လာဘနော်လာဘဆိုတဲ့စကားလာရေးချာဘာကုန်းနဲ့ရေးထားတာလာဘဟုတ်လားအဲ့ဒါကိုဗမာလိုပြန်တော့လာရေးချာဘာကုန်းကိုအသက်ကလေးထည့်လိုက်တယ် let's ဟုတ်လား let's ဆိုပါတော့ရခြင်းပေါ့နော်အဲ့တော့အကောင်းဆုံးရခြင်းဆိုတာဘာကိုပြောတာလဲဆိုတော့ခုပြောတဲ့တရားတရားကိုရတာကိုပြောတာတဲ့နော်တရားတရားရှိလို့ရှိရင်အကောင်းဆုံးသောလက်လာဘကိုအဲ့ဒီလူကရထားတာဘောဆိုဒီယုံကြည်မှုကိုအကြောင်းပြုပြီးတော့အလွန်တန်ဖိုးကြီးတဲ့ဒါနသီလသမာဓိပညာဆိုတဲ့ကုသိုလ်ကောင်းမှုတွေဆက်ပြီးတော့ရမှာဖြစ်တဲ့အတွက်ကြောင့်တရားတရားကိုအကောင်းဆုံးလက်လို့ပြောတာဟုတ်လားယုံကြည်မှုရှိမှကုသိုလ်ကောင်းမှုဆိုတာယုံကြည်မှုမရှိရင်ကုသိုလ်ကောင်းမှုဆိုတာမပြုဖြစ်ဘူးဒါနရဲ့အကျိုးမယုံမှုဆိုရင်ဒါနမပြုဘူးဒါရှင်းရှင်းလေးပဲဟုတ်လားသီလရဲ့အကျိုးပြည့်ကိုမယုံမှုဆိုရင်သီလနဲ့ပြည့်စုံအောင်လုပ်မှာမဟုတ်ဘူးဘာဝနာတရားအထုလို့ရှိရင်ချမ်းသာမယ်ဆိုတာမယုံမှုဆိုရင်ဘာဝနာတရားကိုလည်းပဲအထုမှာမဟုတ်ဟုတ်လားဒါကြောင့်မယုံရင်ဘာကုသိုလ်မှမရ။ဒါကြောင့်မြတ်စွာဘုရားကသရတရားဟာလက်နဲ့တူတယ်တဲ့။နောက်ကူယူခြင်းနာလေးကိုလှမ်းပြီးတော့ယူလို့ရတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာ။ဟုတ်လား။ကုသိုလ်ကောင်းမှုမျိုးစုံတည်းဟူသောပစ္စည်းဥစ္စာတွေကိုယုံကြည်မှုသရတရားတည်းဟူသောလက်နဲ့လှမ်းယူလို့ရတယ်ဆိုတာကိုပြောတာ။နော်။ဒါကြောင့်သရတရားကိုကာဝရဏနဲ့တွေကဗါတဲ့တော့အကောင်းဆုံးသောလက်လို့သူကပြောတာ။ဟုတ်လား။အဲ့ဒီလက်ကိုရတဲ့အခါမှာလည်းပဲတည်တံ့ခိုင်မြဲအောင်ကြိုးစားပါဆိုတာကဘာပြောတာတုန်းဆိုတော့သောတာပန်ဖြစ်အောင်လုပ်ပါလို့ပြောတာတဲ့။နော်အရိယာဖြစ်အောင်လုပ်ပါသစ္စာလေးပါးကိုမညံနဲ့ထိုးထွင်းပြီးတော့တည်တဲ့အဆင့်ကိုရောက်အောင်ကြိုးစားပါလို့ပြောတာတဲ့။ဘောဆိုသူကအဲ့ဒီအဆင့်ရောက်မှဒီတရားတရားကခိုင်မြဲသွားတာ။ဟုတ်လား။သစ္စာလေးပါးကိုတည်ပြီးဆိုရင်တော့သူ့ရဲ့ယုံကြည်မှုကဘယ်လိုအကြောင်းကြောင့်မှတုံ့လို့စရာအကြောင်းမရှိတော့။ဟုတ်လား။အဲ့တော့ဘေးသာပေါင်းသူတော်ကောင်းတို့ကိုယ့်ရဲ့တဏ္ဍာမှာအမြဲတမ်းတီးနေမယ်ဆိုရင်ကောင်းတဲ့အရာကဘယ်ရာတုံးလို့မေးရင်တရားတရားဟုတ်ရလားအသက်ကြီးသည့်ဒီဘဝရဲ့နောက်ဆုံးချိန်ထိဦးစီးအချိန်ထိတကယ်ကောင်းတဲ့အရာကတော့ဘာလဲတော့ကိုခြင်းတရားဟုတ်လားအမြဲတမ်းတီးနေအောင်ကြိုးစားအထောက်ရမယ့်အရာကဘာလဲတော့တရားတရားနော်ဒီနောက်ဦးစင်းတို့တတိယမေခွန်းလူသားတွေအတွက်တန်ဖိုးအကြီးမားဆုံးသောယတနာဆိုတာဘာကိုပြောတာတုံးနဲ့ဟုတ်လားအဲ့ဒါကိုကျတော့မြတ်စွာဘုရားကပညာနရဏံရတနံနရဏံလူသားတို့အတွက်ရတနံယရနာလို့ပြောရမယ်တန်ဖို့အလွန်ထိုက်တန်တဲ့ယရနာဆိုတာပညာအသိအလိမ္မာဉာဏ်ပညာကိုပြောတာတဲ့ဟုတ်လားလူသားတွေအတွက်ယရနာဆိုတာပညာကိုပြောတာတဲ့နော်ဘာကြောင့်ပညာကိုယရနာလို့ပြောရတော့တန်ဖို့ကြီးလို့နော်ဒီနေ့မှာဦးဇင်းတို့ယတနာဆိုတာတန်ဖိုးရှိတဲ့အရာတွေကိုယတနာလို့ပြောကြတာပေါ့ယတနာဆိုရင်လည်းတန်ဖိုးရှိတာပါပဲဟုတ်လားဒါယတနာရဲ့အဓိပ္ပာယ်အကျဉ်းမြင်ပြောတာပါယတနာဆိုတာတွေ့ရခဲ့တယ်မြင်ရခဲ့တယ်ကြုံရခဲ့တယ်နော်ရှင်းပုံရှင်းကန်ရှိတဲ့လူတွေမှာသုံးဆောင်နိုင်တယ်ဖြစ်ပေါ်ခဲ့တယ်မြင်မျိုးပါပဲမြင်လို့ပေါ်ရကောင်းတယ်ဘ ိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်ရဲ့စိတ်နှလုံးကိုကြည်လင်စေတယ်ရှင်လန်းစေတယ်ဒါကေတနာရဲ့အဓိပ္ပာယ်လေးပါဟုတ်လားအဲ့တော့ဦးဇင်းတို့အဲ့ဒီတွေကအဓိကကြတဲ့အဓိပ္ပာယ်ကိုပြောရရင်ယေတနာဆိုတာဘာတုံးဆိုရင်တန်ဖိုးကြီးရပါပဲဟုတ်လားဒီနေ့မှာဦးဇင်းတို့တန်ဖိုးအကြီးအသေးပစ္စည်းတစ်ခုရဲ့တန်ဖိုးဘယ်လောက်ကြီးတယ်ဘယ်လောက်မကြီးဘူးတန်ဖိုးရှိလားမရှိဘူးလားသိကျင်နေဆိုရင်ဘယ်လိုတိုင်းတာကြည့်မလဲအဲ့ဒီဟာလေးနည်းနည်းပြောခြင်းဟုတ်လားဒါတံပိုးဘလောက်ရှိလဲဆိုတာကိုသိချင်ရင်ဘလို့နဲ့စဉ်းစားကြည့်မလဲဘလို့ဝေဖန်ကြမလဲဦးဇင်းစဉ်းစားမိတာလေးကိုပြောမယ်ဗျာဒီအရာကကိုယ့်ကိုဘလောက်ချမ်းသာသွားစေသလဲကိုယ့်ရဲ့ဒုက္ခတွေကိုဘလောက်လျှော့ချပေးနိုင်သလဲဆိုတဲ့ဒီအချက်နှစ်ချက်နဲ့ဒီအရာရဲ့တံပိုးကိုတိုင်းတာတဲ့နယ်လို့ထင်ဟုတ်လားဒါကြောင့်ကိုယ့်ရဲ့ဒုက္ခတွေဘလောက်လျော့သွားတော့ကိုယ်ဒုက္ခတွေကိုသူဘလောက်ဖြည့်ရှင်းပေးနိုင်လို့ဒါကြောင့်ကိုယ့်ရဲ့တဏ္ဍာမှာဘလောက်ချမ်းသာမှုတွေဖြစ်လာတော့အဲ့ဒီနှစ်ချက်နဲ့တရားရဲ့တန်ဖိုးကိုတိုင်းတယ်လို့ထင်ဟုတ်လားဒါကြီးကကိုယ့်ကိုအများကြီးချမ်းသာမှုဖြစ်စေလေလေဆင်းရဲဒုက္ခတွေကိုဖယ်ရှားပေးလေလေဒါဟာကိုယ့်အတွက်တန်ဖိုးရှိလေလေပဲဆိုကြပါစို့ပိုက်ဆံမှာလည်းပဲအဲ့ဒီဆင်းရဲဒုက္ခကိုဖယ်ရှားတဲ့ချမ်းသာဒုက္ခကိုဖြစ်စေတဲ့အကြီးအသေးအတိုင်းအတာတစ်ခုထီတော့ရှိတယ်ဟုတ်တယ်မို့လားရွှေမှာလည်းရှိတယ်ကြောက်တံပရမများတွေမှာလည်းရှိတယ်ဟုတ်လားဆိုကြပါစို့ဦးဇင်းတို့တထောင်တန်ဆိုလို့ရှိရင်တထောင်တန်နဲ့တန်သိအားလျော်စွာဆင်းရဲဒုက္ခကိုဖယ်ပေးနိုင်တာရှိတယ်ထမင်းစားနေမယ်ဆိုထမင်းစားတဲ့ဒုက္ခကိုသူရှင်းပေးမယ်ပေါ့ဒါနားလည်လွယ်အောင်ပြောတာပါဟုတ်လားအစာပြေတဲ့ချမ်းသာဒုက္ခကိုသူဖြစ်စေနိုင်မယ်ပေါ့ပညာကိုမှီတဲ့တံပိုးကြီးမားတဲ့ညာဆိုတာဒီပြင်မရှိဘူးဘာကြောင့်လဲဆိုတော့ဒီပညာသေးတာလေဆင်းရဲဒုက္ခကိုတကယ်ဖယ်ရှားနိုင်။ချမ်းသာဒုက္ခကိုတကယ်ဖြစ်စေနိုင်။ဒီတော့ဦးဇင်းတို့ပညာတွေထဲမှာလည်းပဲအစင့်အမြင့်ဆုံးเนาะအမြင့်မြတ်ဆုံးသောပညာကဘာတုံးလို့ဆိုရင်တစ္ဆာလေးပါးကိုထိုးထွင်းပြီးတော့တိတဲ့မြင်တဲ့အရိယာမဉာဏ်ဟုတ်လား။ဒါအစင့်အမြင့်မားဆုံးသောဉာဏ်ပညာ။မဆိုနိုင်ဘူးလား။ဆိုနိုင်တယ်เนาะ။အဲ့ဒီအရိယာမဉာဏ်ဟာခေါင်းဆောင်ကပြောခဲ့တဲ့အကြီးအသေးနှစ်ချက်ဘလောက်ကြီးမားတယ်ဆိုတာကိုစဉ်းစားကြည့်လို့ရတယ်။ဆိုကြပါစို့အရိယမဉ္ဇဉ်တွေထဲမှာဟိုအောက်ထစ်ဆုံးသောတပတ္တိမဉ္ဇဉ်ဆိုတာမရှိဘူးလား။ရှိ။အဲ့ဒီသောတပတ္တိမဉ္ဇဉ်ရဲ့အစွမ်းတတိနည်းနည်းလောက်ဝေဖန်ကြည့်။သောတပတ္တိမဉ္ဇဉ်ကိုရပဲဆိုလို့ရှိရင်သက္ကာယဒိဋ္ဌိဆိုတဲ့ငါဇွဲရယ်၊ဝိသိကိစ္စဆိုတဲ့ယုံမသံတရားရယ်ဒီကိလေသာအညစ်အကြေးနှစ်ခုကိုလုံးဝပြောင်းစင်အောင်သူဖယ်ရှားပြစ်မယ်။အဲ့လိုဖယ်ရှားလိုက်တဲ့အတွက်ကြောင့်အဲ့ဒီကိလေသာတို့ကြောင့်ဖြစ်ပေါ်လာမယ်။နောက်ငရေတိရိစ္ဆာန်ပြိတာအတူတကယ်ဆိုတဲ့ဘဝဆိုးဒုက္ခဆိုးတွေကိုလည်းတခါတည်းပဲဖြစ်ပြီးသားဖြစ်သွားတယ်။ခုဒကာမတို့ဦးကြီးတို့မှအဲ့ဒီအတိအဲ့ဒီဉာဏ်ပညာမရသေးတော့မသိရင်ဘယ်ဘဝမှရောက်အောင်မှာတော့ဆိုပြီးတော့အနာဂတ်ရေးမှာစိတ်မအေးရတဲ့ဒုက္ခတွေရှိနေသေးတယ်။ဒီပြင်ဘာလေးရှိလို့မှအဲ့ဒီဒုက္ခပျောက်မသွားအောင်။ဟောပစ္စည်းတွေဘလောက်ပိုင်ပိုင်ပညာတွေဘလောက်တက်တက်ကျမကြီးတွေဘလောက်ကောင်းကောင်းဘဝရနောက်ဆုံးချိန်ဆိုတာဒီနေ့ရောက်ရအောင်မယ်ဟုတ်လားဘဝတစ်ခုခုကိုဆက်ပြီးတော့ရအောင်မယ်ကောင်းမြတ်တဲ့ဘဝဒီကူကြီးပဲတန်တရားတစ်ချက်လုံးရနေပါစေမယ်လို့အမခံချက်မရှိဘူးစိုးရင်စရာနော်ပူစရာတွေကတော့ရှိနေတယ်ဘာကြောင့်အဲ့ဒီဒုက္ခတွေကမရှင်းသေးတာတော့မကင်းသေးတာတော့မမေးရင်စောစောကဉာဏ်ပညာကိုမရသေးလို့ဟုတ်လားအဲ့တော့ဉာဏ်ပညာသည်ဒုက္ခကိုဖယ်ရှားပေးတယ်ဆိုတာမတင်ရှားဘူးလားတင်ရှားတယ်ဒီပိုင်းနဲ့ထဲမှာပဲအဲ့ဒီသောတပတ္တိမဉ္ဇဉ်ကိုရမယ်ဆိုလို့ရှိရင်ဘုရားရဏာရိယသူတော်ကောင်းကြီးတွေအကောင်းဆုံးချမ်းသာဆိုပြီးတော့တဖွားဖွားကြီးမွမ်းတဲ့နိဗ္ဗာန်ချမ်းသာကိုလည်းပဲသူတို့မျက်မှောက်ပြုရတယ်။နိဗ္ဗာန်ချမ်းသာဆိုတာဘာလဲဆိုတာကိုတိတိကျကျကာကနနာသိရမယ်။ခုတည်းကဓမ္မတို့ဦးဇင်းတို့တွေကအကောင်းဆုံးဆိုတဲ့အဲ့ဒီချမ်းသာကိုလည်းပဲလက်လန်းမမီနိုင်ကြသေးဘူး။တော့တော်စွာရောစွာချမ်းသာကိုပဲဒီနေ့အပြင်ချမ်းသာမဟုတ်တာကိုပဲချမ်းသာလို့ထင်ပြီးတော့မမောနေရတဲ့အစ်စ်မှာပဲရှိသေးတယ်။ဟုတ်လား။ဘာကြောင့်ဆင်းရဲဒုက္ခတွေကိုဖယ်ရှားမပြစ်နိုင်တာတော့ချမ်းသာတဲ့ချမ်းသာမှန်ကိုအခုချိန်ထိမရသေးတာတုံးလို့မင်းရင်အဲ့ဒီပညာမရှိသေးလို့ဟုတ်လားတကယ်လို့လားအဲ့ဒီပညာရှိမယ်ဆိုရင်ဟောဒုက္ခတွေကိုလည်းပဲဖျက်ပစ်လိုက်နိုင်တယ်ချမ်းသာတွေကိုလည်းပဲတကယ်အစ်စ်အမှန်မရနိုင်ဘူးလားရနိုင်တယ်အဲ့တော့ဉာဏ်ပညာနဲ့တန်ဖိုးကြီးတဲ့အရာမရှိဘူးဆိုတာအဲ့ဒီလောက်ထိစဉ်းစားတဲ့ရဟုတ်လားအဲ့တော့ဒီနေမှာဦးဇင်းတို့ဒီအရိယမဉ္ဇဉ်တွေကတော့တန်ဖိုးအကြီးမားဆုံးပေါ့သို့တော့အဲ့အရာတွေကအလဟတကြီးဘွားကနေမိုးပေါ်ကြဖြစ်လာတာမျိုးမဟုတ်ဘူး။အရိယမဉ္ဇဉ်ကိုရကျင်နေဆိုရင်ဝိပဿနာဉာဏ်ကိုရင်ကျက်အောင်ပွားများရမယ်ဆိုတာလောက်တော့ပေးတဲ့တော့အလုံးတည်ပြီးသားဟုတ်လား။ တော့ဘယ်ဟာပူပြီးတော့အရေးကြီးတဲ့အနေအထားမှာရှိလာတော့ဆိုတော့အဲ့ဒီဝိပဿနာဉာဏ်ကိုလိမ္မာအောင်ကျွမ်းကျင်အောင်ရင့်ကျင်အောင်ပွားများဖို့ကပူပြီးတော့အရေးကြီးတဲ့အနေအထားမှာရှိတယ်ဆိုတာပူပြီးတော့သဘောပေါက်လာစရာမရှိဘူးလားရှိတယ်။ဘာလို့သူ့ကိုမပွားများရင်ဟိုတန်ဖိုးရှိတဲ့ဟာကမရနိုင်ဟုတ်လား။ဒါကြောင့်ပုထုဇဉ်ဘဝမှာဟိုတန်ဖိုးအကြီးမားဆုံးသောဉာဏ်ပညာနဲ့နေခြင်းနဲ့ဆိုရင်ဝိပဿနာဉာဏ်ပညာနဲ့နေလိုက်ဖို့ပဲရှိဟုတ်လား။အဲ့ဒီဝိပဿနာဉာဏ်ပညာနဲ့နေမယ်ဆိုလို့ရှိရင်အဲ့ဒီပညာရှိနေတဲ့ခိုင်တံမှာလည်းပဲနှလုံးစိတ်ဝမ်းငြိမ်းချမ်းရအေးချမ်းရဟုတ်လားပြီးရင်လည်းပဲစိုးစိုးကပြောခဲ့တဲ့အည်အသွေးအလွန်မြင့်မားတဲ့အရိယာမဉဏ်တွေကိုလည်းပဲတေချာပေါင်းရလိမ့်မယ်မကောင်းဘူးလားဝိပဿနာဉာဏ်ပညာသည်အခုလည်းပဲပြစ္ဆုတ်ပါအခိုက်တံမှာလည်းပဲအလွန်ကောင်းတယ်ပြီးရင်လည်းပဲအလွန်ကောင်းတဲ့အနေအထားကိုရစေလိမ့်မယ်ခုလည်းကောင်းတယ်နောင်လည်းကောင်းတယ်အလုံးပြည့်စုံတယ်လို့ဆိုနိုင်ဘူးလားအတိတ်ကတော့ပြီးခဲ့ပြီထားခဲ့တော့ဘာမှလုပ်လို့မရတော့ဟုတ်လားအရေးကြီးတာကပြစ္ဆုတ်ပံလဲကောင်းဖို့နောင်ပါလဲကောင်းဖို့ဟုတ်လားအဲ့ဒီတာဝန်နှစ်ခုလုံးကိုဝိပဿနာဉာဏ်ပညာကမယူဘူးလားယူတယ်အဲ့တော့ဦးဇင်းတို့ပိဿပောင်းတော်တို့တံဘူးအကြီးဆုံးဆိုတဲ့ဒီပညာကိုယ်တန်တာမှာရှိအောင်ကြိုးစားရအဲ့တော့ဝိပဿနာပညာဆိုတာဘာတို့ဒီပညာဆိုတာဘာကိုပြောတာတုံးလို့မေးရင်ဦးဇင်းတို့အရှင်းဆုံးအတူဆုံးပြောရရင်တော့ကိုယ်ခန္ဓာရဲ့မမြဲတဲ့သဘာဝတရားတွေကိုမမြဲဘူးလို့သိလို့ရှိရင်ဒါဝိပဿနာပညာပါပဲ။ဒါအလွယ်ဆုံးပြောတာပါဟုတ်လား။ဒီစကားကရှင်းမယ်ဆိုရင်တော့အများကြီးအသေးပဲကျေတာပေါ့နော်။ခန္ဓာရဲ့မမြဲတဲ့သဘာဝကိုမမြဲဘူးလို့သိရင်အဲ့ဒါပါလေတော့ဝိပဿနာပညာ။ဆိုကြပါစို့။ဒကာမတို့ဦးဇင်းတို့ရဲ့ခန္ဓာမှာဖြစ်เสียအကြောင်းရှိလို့သဘာဝတရားတွေဟာတလက်ဆက်မြဲတမ်းဖြစ်နေတယ်ဟုတ်လားဖြစ်နေတယ်အဲ့ဒီဖြစ်နေတဲ့သဘာဝတရားတွေဟာဘယ်သဘာဝတရားမှအမြဲတမ်းတည်တတ်နေတယ်ဆိုတာမရှိဘူးဟုတ်လားဘဝဆိုတာရဲ့အတိတ်ဘယ်အကြံမြင်ကဖြစ်ခြင်းလို့နားလည်ထားကြရမှာနော်ဘဝဆိုတာဘာလဲတော့ဖြစ်ခြင်းအဲ့တော့ဒကာမတို့ဦးဇင်းတို့ရဲ့ဘဝမှာဘာတွေဖြစ်နေတယ်လို့ထင်တော့မြင်တာတွေဖြစ်တယ်အဲ့ဒီလောက်ရှိကကြောင်းပေးလိုက်တော့နောက်ကလိုက်နိုင်မယ်ထင်ပါတယ်ဟုတ်လားနောက်တစ်ပါးလေးဖြစ်မယ်။ကြားတာလေးဖြစ်မယ်။အနံ့အမျိုးမျိုးကိုနန်းရှူတာဖြစ်မယ်။ရတာမျိုးမျိုးစားတော့တာဖြစ်မယ်။အတွေ့အထိမျိုးစုံကိုတွေ့ထိနေတာဖြစ်မယ်။အတွေ့အကြံမျိုးမျိုးတွေ့ကြံနေတာဖြစ်မယ်။အကြံမြင်ပဲမျိုးတို့6မျိုး။ဒီ6မျိုးကိုပဲဘဝလို့ခေါ်တာပါ။ဒီ6မျိုးကလွဲလို့လည်းပဲဘဝဆိုတာတိပြင်းမရှိဘူး။ဟုတ်လား။အဲ့တော့မြင်ခြင်း၊ကြားခြင်း၊နားခြင်း၊စားခြင်း၊ထိခြင်း၊တွေ့ခြင်းဒါတွေဟာဖြစ်เสียအကြောင်းတွေရှိနေတော့တမျိုးပြီးတမျိုးအမျိုးမျိုးတလက်ဆက်ဒီခန္ဓာကိုယ်ကြီးပေါ်မှာဖြစ်နေတော့ဖြစ်နေတယ်။အဲ့ဒီဖြစ်နေတဲ့အဲ့ဒီတရားတွေဟာတစ်ခုမှတည်တတ်နေတယ်ဆိုတာမရှိဘူး။ဖြစ်ဖြစ်ပျောက်ပျောက်ပဲ။ဟုတ်လား။မြင်တာလည်းမြင်ပြီးရင်ပြီးသွားတာပဲ။ဟုတ်လား။မပြီးအောင်ထိန်းထားလို့မရ။နော်။အဲ့မဲ့အလွန်ထင်ရှားတာကတော့ဦးဇင်းတို့ဒီကြားတဲ့ကိစ္စကတော့တော်တော်ထင်ရှားတယ်လို့ဦးဇင်းထင်တယ်။ဒါကတော့တော်တော်တယုံလူတွေရဲ့ညံတဲ့တောင်းနည်းနည်းလောက်ပြောလိုက်တာနဲ့သဘောပေါက်မယ်လို့ဦးဇင်းကတော့ထင်တာပဲအခုဦးဇင်းစကလုံးတွေအတန်တွေအများကြီးပြောခဲ့တာပဲလေတလုံးမှာအခုဖတ်တင်နေတာမရှိဘူးပျောက်သွားတော့နော်လုံးဝမရှိတော့သာဝရပျောက်ကွယ်သွားဒါမဲ့ဦးဇင်းကနောက်ထပ်အဲ့ဒီအတန်ဖြစ်အောင်ထပ်ပြီးတော့ကြိုးစားနေတယ်အားထုတ်နေတယ်အကြောင်းတရားတွေကရှိနေတော့အတန်တွေကအစ်စ်အစ်စ်ပါဖြစ်နေတော့ဆက်ဆက်ဖြစ်နေအဲ့တော့ဘေးတရုတ်ကလည်းဆက်ဆက်ပြီးတော့ကြားနေတာပေါ့ဟုတ်လားတေးကြတာကတော့အဲ့ဒီအတန်ရောအဲ့ဒီကြားတဲ့သဘောရောအတွဲလိုက်အတွဲလိုက်မြန်းမြန်းဆန်းဆန်းကိုကြောက်ပြက်လိုက်နေဟုတ်လားကြောက်ပြက်လိုက်နေဟုတ်လားဒါကြောင့်ဘေးတဘောင်းတော့အဲ့ဒီအခြေလေးကိုတေးချာစဉ်းစားကြည့်နော်အတန်ရဲ့သဘောလေးကိုတေးချာစဉ်းစားကြည့်နော်ဖြစ်ပေါ်လာတယ်မရှိတော့နောက်ထပ်ဆက်ပြီးတော့ဖြစ်ပေါ်လာတယ်တလက်ဆက်ပဲမရှိတော့သူနားနေတယ်ရက်နေတယ်ဆိုတာမရှိဖြစ်ဖြစ်ကြောက်ပြောက်ဟုတ်လားအဲ့လိုပဲဒီပြင်းဒီပြင်းယုံနေနေရလဲပဲဒီသဘောပါပဲသို့တော့ကိုကဒီဖြစ်ချင်းပြည့်ချင်းကအလွန်လင်းမြန်နဲ့နှုံထားနေသွားတာနော်တလက်ဆက်ဖြစ်ချင်းတွေကတောက်လျှောက်အစားထိုးတာဆိုတော့အမြဲတမ်းရှိနေတယ်လို့ထင်တာအမှန်ကအမြဲတမ်းရှိနေတာမဟုတ်နောက်ထပ်အစ်စ်အစ်စ်ကအမြဲတမ်းဖြစ်နေလို့ရှိနေတယ်လို့ထင်ရတာသဘောပေါက်လားအရှင်ပြောတာနော်ဒီဖြစ်လာတာလေးကမရှိတော့ဘူးနောက်ထပ်ဖြစ်နေတာတခုဒါရှိလာတယ်ပေါ့ဟုတ်လားဖြစ်လာတယ်သို့တော့အဲ့ဒါကလည်းပဲတောက်ချောင်းပဲပျောက်သွားတယ်နောက်ထပ်ဖြစ်လာတာထပ်ပြီးတော့ရောက်လာပြန်တယ်သို့တော့သူလည်းပဲတောက်ချောင်းပျောက်သွားပြန် ဒီလိုနီးနေသွားတယ်အဲ့လိုနီးနေဦးဇင်းတို့ဘေးသာပေါင်းတော်ကောင်းတို့စဉ်းစားကြည့်ရင်တော့လက်မခံနိုင်ကြပါရှိဘူးလို့ဦးဇင်းထင်တယ်နောက်အမိဝမ်းကကြွက်ခံစားကတကယ်မှနီးနီးရဲရဲလေးပဲဟုတ်လားအခုအဲ့ဒါပဲရောက်သွားတယ်ဘယ်ချိန်တုန်းကပြောင်းသွားတာဘယ်ချိန်တုန်းကပြောင်းသွားလို့ပဲပြောအမေအချိန်နဲ့မြန်ပြောင်းနေတာဟုတ်လားလူနဲ့တစ်နှစ်သား၂နှစ်သား၃နှစ်သား၄နှစ်သား၅နှစ်သားအရွယ်လေးတွေနဲ့တဖြည်းဖြည်းနဲ့ဩတချို့ဆိုလို့ချင်းအသက်80 80ရောက်လာဟုတ်လားရုပ်တရက်ဟိုပစ္စည်းတစ်ခုကိုဟိုဘက်ဒီဘက်လှန်လိုက်တယ်လို့မျိုးဇက်ကနေပြောင်းသွားတာမျိုးဘယ်အချိန်ကပြောင်းသွားတယ်လို့ပြောလို့မရဘယ်အချိန်ကပြောင်းတာလို့မရအချိန်တိုင်းပြောင်းနေတာမပြောင်းတဲ့အချိန်မရှိဟုတ်ရဲ့လားအေးဒါကြောင့်ပေးတဲ့ပေါင်းတော်တော်တို့ဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းသဘောတဘာဝပါလဲလို့မြင်ဒီမမြဲတဲ့သဘောဟာဘဝရဲ့သဘောတဘာဝပဲဟုတ်လားဒါကိုကိုအမှန်တိုင်းသိမယ်ဆိုလို့ရှင်အဲ့ဒါဝိပဿနာပညာပဲဟုတ်လားသို့တော်လည်းပဲဒီမမြဲတာကိုသိတဲ့အစ်င့်တွေကတော့အမျိုးမျိုးရှိတာပေါ့ဗျာဟာမနေ့တုန်းကပြီးခဲ့ပြီမနေ့တုန်းကပြီးခဲ့လို့ဒီနေ့ဆက်ပြီးတော့ရှင်းသန်းနေတာဒီနေ့ဆိုတာလည်းပြီးအောင်မှဒါမှမနေ့ပြန်ဆက်ပြီးတော့ရှင်းသန်းရမှာဒါကတော့သူကတည့်ရဲ့ချင်းတည့်ရဲ့ချင်းရဲ့မမြဲတဲ့သဘောကိုရှင်းသားတာပေါ့ဟုတ်လားသို့တော့အဲ့ဒါအထက်ပို့ပြီးတော့အနုစိတ်လို့မရဘူးလား။ညာနော်မနေ့တုန်းကအနေထားပြည့်စည်ပြီးမှနေ့လည်အနေထားဆက်ပြီးတော့ဖြစ်နေတာ။ဟုတ်လား။နေ့လည်အနေထားပြည့်စည်ပြီးမှညနေဆိုတာဆက်ပြီးတော့ဖြစ်နေတာ။အဲ့ဒါတက်ပို့ပြီးတော့စိတ်လို့ရတယ်တနာရီပြီးတနာရီတမိနစ်ပြီးတမိနစ်တစ်စက္ကန့်ပြီးတစ်စက္ကန့်။ဟောသို့တော်တုန်းကအနေထားလေးတွေအခုပြန်ရခြင်းလို့မရတော့။မဖြစ်သွားပြီတော့မရှိတော့။အခုအနေထားလည်းပဲတောက်လျှောက်ပဲပြောင်းနေတာပါပဲ။ဟုတ်လား။ဒါကြောင့်ပြည့်တဲ့ဘောင်းသူတော်ဘောင်းတို့အလုံးအမှုစိတ်အောင်အသေးစိတ်တိအောင်ကြိုးစားနိုင်လေလေအဲ့ဒီဉာဏ်ပညာကထက်မြက်လေလေဟုတ်လားအဲ့ဒီဉာဏ်ပညာကအလွန်တန်ဖိုးရှိဒီမမြဲဘူးဆိုတာကိုသိရတာအလွန်တန်ဖိုးကြီးမားတယ်မမြဲတာကိုသိလို့ရှိရင်သိရတဲ့အခိုက်အတန့်မှာလည်းပဲအလွန်ငြိမ်းချမ်းတယ်ဟုတ်လားသူအမှန်ကိုသိတဲ့အခိုက်မှာပူအောင်ရှို့မယ်လောဘဒေါသကအဲ့ဒီချိန်မှာကိုယ်ဒီကိုကတ်လို့မရဘာကြောင့်ကိုယ့်ရဲ့စိတ်နှလုံးဟာတတာဝင်ရဘောပေါက်လာဦးရင်ပြောတာအမမြဲတာကိုသိနေတဲ့ချိန်မှာပူလောင်အောင်ရှုမြိတ်မဲ့တရားတွေကကိုယ့်ရဲ့စိတ်နှလုံးကိုသူတို့အနာကလို့မရအောင်အဲ့ဒီချိန်လေးသက်သာတာပဲဟုတ်လားဒါကြောင့်ဘာပဲဖြစ်နေနေဒါပျက်စီးလိုက်နေတဲ့အရာလို့သိလို့ရှိရင်လောဘဒေါသအဲ့ဒီချိန်မှာမဖြစ်ဘူးတကယ်တမ်းကလောဘဒေါသဖြစ်တယ်ဆိုတာဒီပျက်စီးမှုကိုမမြင်လို့ဖြစ်တာလိုချင်တယ်ဆိုတာလည်းဒီအပြည့်ကြီးမမြင်လို့လိုချင်တာပါပဲမကြည်မနှက်ဖြစ်တယ်ဆိုတာလည်းပဲဒီအမြင်နဲ့ပျက်စီးနေတယ်ဆိုတာကိုမမြင်လို့ဒါကြီးကိုကိုမကြည်မနှက်ဖြစ်တာဖယ်ပြစ်ချင်နေတာပေါ့လေဟုတ်လားစိတ်တိုင်းမကြံဖြစ်နေနော်ဒါကြောင့်ပိဿာပေါင်းတို့တော်တို့မမြင်တာကိုမြင်တဲ့ဉာဏ်ပညာတွေလောလောဆယ်လည်းပဲအလွန်တရာမှာနှလုံးစေဝံကိုအေးချမ်းစေတယ်ပြီးရင်လည်းပဲဉာဏ်ပညာတွေကအဆင့်ဆင့်ရင့်ပြီးတော့မဲ့ပညာဖို့ပညာအထိနော်သူအကျိုးဆောင်မပေးဘူးလားပြီးမယ်ခုလည်းကောင်းတယ်နောင်လည်းကောင်းဒါကြောင့်ဒီပညာသီးသာလည်းယရဏလို့နားလည်ရပါတန်ဖိုးကြီးမားတယ်ဆင်းရဲဒုက္ခကိုဖြတ်စည်းနိုင်တယ်ကျန်တဲ့ဒုက္ခကိုဆောင်ခြင်းပေးနိုင်တယ်။ဒီတိုင်းတာစရာလေးစက်ခုလည်းမမေ့ရင်နော်။အေး။အဲ့တော့ဒီဉာဏ်ပညာတည်းဟူသောယတနာကိုပိုင်ဆိုင်အောင်အားထုတ်ကြဖို့မလိုဘူးလား။လိုတယ်။အဘိနည်းနဲ့အားထုတ်မလို့။ဒီပညာကိုရကျင်နေဆိုရင်တတိပဌံဘာဝနာနည်းနဲ့အားထုတ်ရနော်။ခန္ဓာကိုယ်ကိုတတိကတ်ထားတဲ့နည်းပေါ့ဟုတ်လား။ဒါအတူယုတ်ပြောပြတာမဟုတ်လား။ကိုယ်ခန္ဓာမှာဘာပဲဖြစ်ဖြစ်ဖြစ်ပေါ်လာတဲ့သဘာဝတရားတိုင်းကိုတတိဦးစီးပြီးတော့တိတိနေအောင်ကြိုးစားအားထုတ်ရ။ဒါဆိုရင်သတိပဋ္ဌာန်ဘာဝနာကိုပွားများနေတယ်လို့မဆိုနိုင်ဘူးလား။အေး၊ရုပ်ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်ဖြစ်ချင်တာဖြစ်ဖြစ်စေ။ဟုတ်လား။အဲ့ဒီဖြစ်တာကိုတတိဦးစီးပြီးတော့မြင်းတိတိနေအောင်အားထုတ်နိုင်မယ်ဆိုရင်ဒီဖြစ်ပေါ်လာတဲ့တရားတွေဟာမြင်းတန်းချုပ်ပြောက်လိုက်နေတာပဲဆိုတာကို तू မတိပဲနေမှာမဟုတ်။ဟုတ်လား။ဒါကြောင့်ပေးတဲ့ဘောင်းတော်ကောင်တို့ဖြစ်တိုင်းဖြစ်တိုင်းတတိဦးစီးပြီးတော့တိတိနေအောင်အားထုတ်ရနေရာမရွေးနဲ့ရသလောက်အမြဲတမ်းလှုပ်အချိန်မရွေးနဲ့အမှားတော့မရွေးလည်းမရွေးရဘူးရွေးနေရင်လည်းသိမဟုတ်သေးဘူးဒါကြောင့်မြတ်စွာဘုရားကသတိပဋ္ဌာန်တရားဆိုတာနေရာတိုင်းမှာအားထုတ်ရမယ်အချိန်တိုင်းမှာအားထုတ်ရမယ်အားမထုတ်ရမယ့်အချိန်လို့တစ်ချိန်မှမရှိဘူးကိုယ့်ကိုအားမထုတ်တာကတော့အဓိပ္ပာယ်တစ်မျိုးပေါ့အားထုတ်လို့လည်းရတယ်အားလည်းအားထုတ်ရမယ်လို့မြတ်စွာဘုရားကအဲ့လိုဟောခဲ့တာပဲဟုတ်လားဒါကြောင့်ဒီနေရာမှာဒီအချိန်မှာသတိပဋ္ဌာန်တရားကိုအားထုတ်လို့မရဘူးလား။ဘယ်နေရာမှာမဆိုဘယ်အချိန်မှာမဆိုဘယ်အနေထားမျိုးမှာမဆိုအားထုတ်လို့ရတယ်။အတိတ်ကပါတော့သတိထားလိုက်ဖို့ပဲ။နော်သတိဦးစီးပြီးတော့ဒါကိုတိတိနေလိုက်ဖို့ပဲ။ဟုတ်ရဲ့လား။အဲ့ဒါဆိုလို့ရှိရင်အမြဲတဲ့သဘာဝကိုတည်တဲ့ဉာဏ်ပညာကိုမရနိုင်ဘူးလား။ရနိုင်တယ်။ဒါကြောင့်ဘေးသဘောင်းတော်တော်တတိယမေခွန်းရဲ့အဖြေ ပညာသေးတာလည်းလူသားတွေအတွက်ယရဏနာကြီးကမပါဘူးဦးရင်တရားဟောတာဘလောက်ရှိသွားပြီလဲ45မိနစ်ရှိသွားတယ်နောက်ထပ်တစ်ပါးကြံသေးတယ်သိမ့်လို့မရသေးဘူးနော်အဲ့တော့နောက်ကလေးတော့တူတူပဲပြောမယ်အဲ့ဒါလည်းဦးရင်စဉ်းစားနေရတော့ကောင်းတယ်နောက်ဆုံးမိကွန်းရဲ့အဖြစ်ကနော်နောက်ဆုံးမိကွန်းကဘာလဲတော့ဆိုတော့လူโซတခိုးတွေအတင်းအဓမ္မလူယူဖြစ်စည်းလို့မရတဲ့ရာဟာဘယ်ရလဲတဲ့အဲ့တော့မြတ်စွာဘုရားဘယ်လိုဖြေတော့ဆိုတော့ပုံညာစောရိဟိတူဟတာလူโซတခိုးတွေအတင်းအဓမ္မလူယူဖြစ်စည်းလို့မရတဲ့အရာကတော့ကုသိုလ်ကောင်းမှုပဲတဲ့ဟုတ်လားအဲ့ဒီစကားလေးကိုကြားလိုက်တော့စိတ်ထဲမှာဘယ်လိုခံစားရတော့ဆိုတော့ဩဘဝမှာအာမခံချက်အရှိဆုံးအရာဟာကုသိုလ်ကောင်းမှုပဲဆိုတာကိုဦးဇင်းကတော့စဉ်းစားမိသွားတယ်ဟုတ်လားဇုံမဖြစ်စည်းလို့မရကျန်တာတွေကကိုယ့်ထက်အာကြီးတဲ့အရာကဖြစ်စည်းမယ်ဆိုရင်ဖြစ်စည်းသွားနိုင်တယ်။ကိုယ်တကယ်ပိုင်နေလို့ပြောလို့မရဟုတ်လားကုသိုလ်ကောင်းမှုကြတော့အဲ့လိုမဟုတ်ဇုံမလည်းဖြစ်စည်းလို့မရဘူးအတင်းအဓမ္မအနိုင်ထက်လို့လို့လည်းမရဘူးကိုယ်တကယ်ပိုင်နေအရာဖြစ်တယ်။ဒါကြောင့်မဆိုဦးစင်းတို့ကျန်တဲ့ပစ္စည်းဥစ္စာတွေဆိုတာကဘလောက်ပဲကိုယ့်ရဲ့ဒိဋ္ဌိမှုကောင်းလို့ကိုယ်ပိုင်ပါတယ်လို့ပြောပြောဒီခန္ဓာကိုယ်ကြီးပြက်ပြီဆိုရင်တော့အဲ့ဒါဟာကုပ္ပစီတွေမဟုတ်တော့ဘူးဒါတေချာသွားပြီပေါ့ဟုတ်လားကုသိုလ်ကောင်းမှုကြတော့သူကခန္ဓာကိုယ်ကြီးပြက်သွားလို့ဒီခန္ဓာကိုယ်ကြီးကိုစွန့်ရမယ်တနေ့မှတောင်မှသူ့ကိုကိုယ်ဟာစွန့်ထားခဲ့เสียမလို့ဆိုလိုတာကဘဝတိုင်းဘဝတိုင်းဆက်ဆက်ပြီးတော့ပိုင်းနေမယ်အရာကွာခြားတယ်နော်ပဂတိပစ္စည်းဥစ္စာနဲ့ဒီကုသိုလ်ကောင်းမှုတည်းဟူသောပစ္စည်းဥစ္စာရဲ့အရည်အသွေးအလုံးမကွာခြားဘူးလားကွာကြတယ်ပဂတိပစ္စည်းဥစ္စာကျန်တာတွေကဘာပဲပြောပြောသူကအလွန်ဆုံးခံရင်တဘဝဒီတဘဝအတွင်းမှာတောင်မှပျက်စီးမဲ့လူရှိရင်ပျက်စီးအောင်မယ်ကုသိုလ်ကောင်းမှုကြတော့ပျက်စီးမဲ့လူရှိလည်းမပျက်စီးဘူးဒီတဘဝလည်းမကဟုတ်လားဒါကြောင့်ကုသိုလ်ကောင်းမှုကိုကြိုးစားပြီးတော့ကိုယ်တန်တာမှာရောက်အောင်ရှိအောင်လုပ်ကြဖို့လိုတယ်ဟုတ်လားအဲ့ဒါဟာတကယ်အမဂန်ရဲ့ရှိတယ်ဘဝတိုင်းကိုယ်တကယ်ပိုင်မဲ့အရာဖြစ်တယ်ဟုတ်လားဘဝရဲ့အပေါ်မှာဒကာမတို့ဦးဇင်းတို့တွေကဆွေးလမ်းမှုမကင်းကြသေးတော့ဒီဘဝအနိစ္စဖြစ်တဲ့အခါမှာနောက်ထပ်သေးကြဘောဘဝတစ်ခုခုကိုရလိမ့်မယ်ဒါသေးကြတယ်နော်ဘာလို့ဆိုဘဝတဏှာရှိသေးတာလဲအဲ့လိုဘဝတစ်ခုခုရတဲ့နေရာမှာကောင်းတဲ့ဘဝကိုရမှလားဆိုးတဲ့ဘဝကိုရမှလားဆိုတာကတော့ကိုပြုထားတဲ့ကံအားလို့ဆိုတာရကြလိမ့်မယ်ဆိုးတဲ့ဘဝကိုရတာတဲ့ကောင်းတဲ့ဘဝကိုရတာကပူပြီးတော့ကောင်းတယ်ဆိုတာကတော့အလွန်ရှင်းပါတယ်ဟုတ်လားဒီသို့တော်လည်းပဲတစ်ခါတည်းရမှာကံအားလျော်စွာယုံညံ့တဲ့ဘဝတွေကိုလည်းပဲရသွားနိုင်တယ်။သို့တော့သေချာတာကရုပ်တဲ့ဘဝကိုပဲရရဆိုးတဲ့ဘဝကိုပဲရရကောင်းတာတွေကိုလှုပ်ထားတယ်ဆိုရင်တော့အဲ့ဒီကောင်းတာလေးတွေကဘဝတိုင်းဘဝတိုင်းမှာလိုက်ပြီးတော့အကျိုးပေးတယ်ဆိုတာလေးကတော့သေချာတယ်။ဒါကြောင့်ဥစဉ်တို့တချို့ခွေးဖြစ်တာချင်းတောင်တူပေမဲ့လို့ခွေးတကောင်နဲ့တကောင်နော်ကံကောင်းတာချင်းကံဆိုးတာချင်းမတူ။နောက်တချို့ခွေးကတချို့လူတွေလူနေမှုအစဉ်အတန်းမြင့်နေတာတွေတောင်ရှိတယ်မသူတို့ကိုကောင်းနေလို့ပြောတာမဟုတ်ပါဘူး။ဒါကတတဝါရီရဲ့ကံတရားကိုလှမ်းပြီးတော့စဉ်းစားကြည့်တာ။နော်။စဉ်းစားကြည့်နော်။ဒါကြောင့်ကိုလှုပ်ထားတဲ့အလုပ်ကလေးတွေဟာမတူတဲ့အတွက်ကြောင့်ခွေလဲခွေခွေချင်းမတူဘူး၊လူလဲလူလူချင်းမတူဘူး။ဘာတွေကမတူအောင်ဝေဖန်နေတာတော့ပိုင်းခြားနေတာတော့လို့စဉ်းစားကြည့်တော့ကုသိုလ်ကောင်းမှုပြုခဲ့တာအနည်းအများကပိုင်းခြားဝေဖန်နေတာ။ဟုတ်တယ်မဟုတ်လား။ဒါကြောင့်ပေးတဲ့ပေါင်းသူတို့လောကကြီးကအတ္တလောကကြီးမဟုတ်ဘူးအနတ္တလောကကြီးဟုတ်လားအကြောင်းအကျိုးလောကကြီးနော်ကိုလှုပ်ထားတဲ့အတိုင်းဖြစ်ကြတာဖြစ်စရာရှိရင်ဖြစ်တာပဲဖြစ်စရာမရှိရင်မဖြစ်ဘူးပဲအဲ့တော့ကောင်းကောင်းဖြစ်ဆိုရင်ကောင်းကောင်းဖြစ်စရာအကြောင်းတရားနဲ့ပြည့်စုံအောင်လှုပ်လိုက်ဖို့ဟုတ်လားအဲ့ဒီတည်းမှာဥရှင်တို့အာမခံကြီးအရှိဆုံးအခိုင်အမာဆုံးကတော့ဘာလို့ဆိုရင်ကုသိုလ်ကောင်းမှုနော်ခန္ဓာကတော့အနိစ္စမျိုးဖြစ်တဲ့အတွက်ကြောင့်ဒီနေ့မှပြင်ပါပါဟုတ်လားဒါသိရတယ်နော်အေးတို့တော့လူဘဝမျိုးကိုပဲရရအာကိုအာရာပြုတ်ရမယ်ကုသိုလ်ကောင်းမှုကိုကြိုးစားပြီးတော့ရှားဖွေစုဆောင်မှုမလိုဘူးလားလိုပါ့နော်ဒါကြောင့်ပေးတာပေါင်းတော်အောင်တို့လူโซတခုတွေအတင်းအဓမ္မလူယူဖြစ်စည်းလို့မရနိုင်တဲ့အရာဘာလို့လဲဆိုရင်ကုသိုလ်ကောင်းမှုနော်ဒါကြောင့်ဒါနလည်းပဲပြုတ်ရမယ်သီလလည်းပဲတန်နေနေများဖြူရှင်အောင်အားထုတ်ရမယ်သမာဓိပညာတွေလည်းပဲတန်နေနေများဝါမြရမယ်ဘယ်ကုသိုလ်မျိုးမဆိုသူ့အတိုင်းတားလဲသူ့တတ္တဝါကိုချမ်းသာစေတာကြီးပါပဲဟုတ်ရလားအေးဒါကြောင့်အလွန်အာမခံချက်ရှိတဲ့အလွန်ခိုင်မာတဲ့ကိုယ့်အတွက်အလွန်အားကိုးရာဖြစ်တဲ့အရာဟာဘာလို့လို့မေးရင်ကုသိုလ်ကောင်းမှုလို့စိတ်ထဲမှာအဖြေရှင်းထားရမှာပေါ့နော်အဲ့တော့ဒီကနေ့ဦးဇင်းတို့တရား၄လုံးပြောလိုက်တယ်နော်ပိုသည့်တိုင်အောင်သ သက်ကြီးသည့်တန်အောင်ဘဝရဲ့နောက်ဆုံးအချိန်ထိတန်အောင်တကယ်ကောင်းတဲ့အရာပါတော့ကိုခြင်းသီလအလွန်တဘာဝကြတဲ့တရားတွေပါဟုတ်လားကိုယ့်ရဲ့တန်တမအမြဲတမ်းတည်တံ့ခိုင်မြဲနေမှကောင်းမဲ့အရာကတော့ဘာလဲတော့ယုံကြည်မှုတရားတရားယုံကြည်ချက်ကောင်းတဲ့ယုံကြည်ချက်လေးခိုင်မြဲနေဖို့လိုတယ်ပေါ့ဟုတ်လားနောက်ပြီးတော့ယရနာလို့ပြောရအောင်တန်ဖိုးကြီးမားတဲ့အရာကဘာလဲတော့ပညာနော်ပညာဆိုတာဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုအမှန်တိုင်းသိတာနောက်ဘဝရဲ့သဘောခန္ဓာရဲ့သဘောကမမြဲတဲ့သဘောမျှတာဖြစ်တယ်ဆင်းရဲတဲ့သဘောမျှတာဖြစ်တယ်ဟုတ်လားတစ္ဆာရှုတော့မှကြည့်ရင်တော့ဆင်းရဲပေါ့နော်အဲဒီတော့အဲ့ဒီဆင်းရဲဆိုတာလည်းမမြဲတာကိုမြင်မှဆက်ပြီးတော့မြင်နိုင်တာကိုအဲ့တော့မမြဲတဲ့အနိစ္စလက္ခဏာကအလွန်အရေးကြီးတယ်ဆိုတာအထင်ရှားဘူးလားထင်ရှားနော်အဲ့ဒီမမြဲတဲ့သဘောကိုအမှန်တိုင်းသိတဲ့ဉာဏ်ပညာသီးသားလည်းတကယ်တန်ဖိုးကြီးမားတဲ့ယရနာဆင်းရဲကိုခြေဖြစ်နိုင်တယ်ချမ်းသာကိုဆောင်ကျဉ်းလာနိုင်တယ်ဟုတ်ရလားအေးနောက်ဆုံးကုသိုလ်ကောင်းမှုဆိုတာကိုကျွန်တော်ဘယ်လိုပြောလိုက်တော့လူစိုးတစ်ခုတွေအတင်းအဓမ္မလူယူဖြစ်စီလို့မရတဲ့အရာလို့ပြောတယ်ဟုတ်လားအဲ့ဒါကိုပေးတဲ့ပေါင်းသူတော်ကောင်းတို့ကအများကြီးချစ်ထွန်ပြီးတော့စဉ်းစားရမှာနော်အလွန်အာမခံရရှိတဲ့အလွန်အားကိုးတိုက်တဲ့နော်အလွန်ခိုင်မာတဲ့အရာလို့အစီအစဉ်အလိုနားလည်ရမှာနော်ဒါကြောင့်ဥဒိတန်အောင်ကောင်းတဲ့ကိုချင်းသီလပြည့်စုံအောင်ကျူသာနိုင်ကြပါစေဟုတ်လားအမြဲတမ်းခိုင်မြဲနေမှကောင်းတယ်ဆိုတော့တရားတရားကိုလည်းပဲခိုင်မြဲနေအောင်ကြိုးစားနိုင်ကြပါစေဟုတ်လားအေးယတနာလို့ပြောရအောင်တန်ဖိုးကြီးတဲ့အသိဉာဏ်ပညာကိုလည်းပဲမိမိတန်တာမှာရှိအောင်ကြိုးစားနိုင်ကြပါစေဟုတ်လားနောက်ဆုံးအလွန်ခိုင်မာတဲ့အလွန်အားကိုးလိုက်တဲ့ကုသိုလ်ကောင်းမှုမျိုးစုံကိုလည်းပဲတက်နိုင်နေမြတ်ပြုလို့အားထုတ်ပြီးတော့အားကိုးရအစစ်မှန်ကိုရှာနိုင်ကြတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော်ပြုလို့အားထုတ်အပ်သောကုသိုလ်ကောင်းမှုအရှုသူတို့ရဲ့အစွမ်းတက်တဲ့ကြောင့်မဉ္ဇဉ်ပူဉ္ဇဉ်မြတ်နိဗ္ဗာန်ကိုမျက်မှောက်ပြုပေးရစေကုန်သောဟုပတနာအောင်စုပြုကြကုန်ရာတတိကျောင်းမှာဥပုသေတရားစောင့်နေသေးတာเนาะဒါပေမဲ့တွေ့ရပထမပဲဟုတ်လားငငယ်တုန်းကဥစဉ်တို့ဥစဉ်တွေကိုရင်နေအဲ့တိုင်ပြောကြတာဟုတ်လားအခုတွေ့နေတာကပို့ပြီးတော့ကြည့်ကြည့်ရနော်အဲဒါကြောင့်ဦးဇင်းတို့စူတောင်းကြရအောင်အမျှဝေကြရအောင်နော်ဘယ်နှစ်နာရီရှိပြီတော့ခုနကခွဲပြီ5မိနစ်အချိန်တော်ပါပဲနော်အဲအတော်တကာကြီးဒီမကြီးများမိမိတို့ပြုလုပ်ထားတဲ့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအရှုသူရဲ့ဆွမ်းတက်တဲ့ကြောင့်မဉ္ဇဉ်ပုညံမြင့်ဘံကိုမျက်မှောက်ပြုပေးရစေလို့စူတောင်းကြမယ်အားလုံးသောသတ္တဝါနန္ဒကုသိုလ်ကောင်းမှုရဲ့အဖို့ပါကအညီမျှရပြီးတော့ချမ်းသာကြပါစေလို့စေနံပြတ်တန်ရှိထားပြီးတော့အများတမ်းပြန်ပေးပေးကြနော်